မြန်မာနိုင်ငံမှာကျောင်းတွေပြန်ထွက်နေခြင်းကျောင်းတချို့နာမှာအသေးစားဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်အထူးသဖြင့်ရန်ကုန်စကိုင်းဖျားသုံးသူစရဲမြို့တွေမှာပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်ကိုဗစ် -19 ကပ်ရောဂါကြောင့်ဇူလိုင်လဆန်းမှာပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေနိုဝင်ဘာလတရက်နေ့ကပြန်ဖွင့်ခဲ့ပါတယ်စာတင်ကျောင်းတွေပြန်ဖွင့်တဲ့နေ့မှာပဲစာတင်ကျောင်းတချို့ရဲ့နာမှာအသေးစားပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ကျောင်းတော်တော်များများမှာတော့လက်နက်ကိုင်လုံခြုံရေးတွေကလုံခြုံရေးယူပေးထားသလိုတချို့စာတင်ကျောင်းတွေမှာဆိုရင်စစ်တပ်ကတပ်ဆွဲထားတာမျိုးတွေရှိပါတယ်ဒီလိုအခြေအနေမှာပဲကရင်ပြည်နယ်ဖျားသုံးသူမျိုးကအထက်တန်းကျောင်းတစ်ခုရဲ့ကျောင်းဝင်းထဲမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုပြောပြပါတယ
်ကျောင်းဝင်းထဲမှာရှိတဲ့ဒီအာဂဇာဝင်းတွေကရှိတယ်အဲဒီအာဂဇာဝင်းကဂိုးတိုင်လာမှာပေါ့နော်အဲဘောလုံးဂိုးတိုင်လာမှာအဲအဲ့မှာမိုက်ခရိုကိုတနအိနဲ့ဒီစင်ကမလေးပေါ့မွန်လွဲတနအိဒီစင်ကမလေးပါဆက်ဆွဲတာဒါဒီမှာအထီးခိုက်တော့တရားမှမရှိဘူးလို့ပြောတယ်အထီးကြရရပဲအထီးခိုက်တော့တရားမှမရှိဘူ
းစကိုင်းတိုင်းနဲ့ကချောင်းမြို့မြို့မရက်ွက်မှာရှိတဲ့အမှတ်1မူလာတန်းကျောင်းသားမှာလဲကျောင်းမဖွင့်ရင်တရက်အလိုဖြစ်တဲ့အောက်တိုဘာလ31ရက်နေ့ညနေ6နာရီခွဲဝင်းကျင်လောက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်အဲ့ဒီပောက်ကွဲမှုမှာတော့လူတဦးသေဆုံးပြီးတော့တဦးထဏ်ရာရခဲ့တယ်လို့ဒေသခံပြည်သူက VOA ကိုအတည်ပြုပြောပါတယ်တေဆုံးသွားသူဟာလမ်းသွားလမ်းလာတူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ဒဏ်ရာအများပြားနဲ့တေဆုံးသွားသူဟာမိုင်းထောင်နဲ့အကြမ်းဖက်သမားလို့ပြောထားပါတယ်တခါရန်ကုန်တိုင်းကြီးမင်နိုင်မြို့နယ်ဘားကရာလမ်းပေါ်ကအထက်တန်းကျောင်းတစ်ကျောင်းရဲ့ရှေ့မှာလေနိုမာလာတရက်နေ့နေ့လယ်တနားရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်လမ်းသေးပရဖောင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပေမဲ့လူတဦးတယောက်မှထိခိုက်မှုမရှိခဲ့ဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးကပြောပြပါဗျ။စစ်ကောင်စီကထုတ်ပြန်တဲ့သတင်းစာတွေမှာတော့နိုင်ငံအနှံ့ကကျောင်းသူကျောင်းသားတွေဟာပျော့ပျော့ရွှင်ရွှင်နဲ့စာတင်ကျောင်းကိုပြန်တက်နေကြတယ်လို့ဆိုထားပြီးတော့သတင်းတပ်ပုံတွေနဲ့ဖော်ပြခဲ့ပါဗျ။စာတင်ကျောင်းတွေပြန်ပြီးတော့ဖွင့်လာကိုမလိုလားတဲ့အကြမ်းဖက်သမားတွေဟာကလေးငယ်တွေကြောက်ရွံ့ထိတ်လန့်အောင်နောက်ပညာသင်ကျောင်းတွေရဲ့အဆောက်အဦတွေထိခိုက်ပျက်စီးအောင်အကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်အေးချမ်းတင်ကျင်ရေးအတွက်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေနဲ့ကျောင်းသားမိဘပြည်သူတွေပူးပေါင်းပြီးတော့လက်တွဲဆောင်ရွက်ကြဖို့တိုက်တွန်းရေးသားထားပါတယ်။ဆရာနာတိုင်လိုက်ချင်းကနေစလို့အကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းတွေပြန်မတက်ကြဖို့တိုက်တွန်းမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်တချို့ကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။စစ်ဖက်အောက်ကကျွန်ပညာရေးဒုမိဘတွေအားမပေးကျောင်းမတက်ရေးအတွက်နှိုးဆော်တဲ့စာတန်းတွေကိုကင်ဆောင်ပြီးတော့ရွှေဘုံမြို့မှာနိုမာလာ၂ရက်နေ့ကခြိတက်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းကျောင်းပြန်မတက်ဖို့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာလည်းဓာရီဓာကျက်ဘာမှမတက်တဲ့ပညာရေးစနစ်အမြင့်ဖြုတ်ကတပိမ့်မောက်ဆန့်ကျင်ကြဆိုတဲ့စာတန်းကိုချိတ်ဆွဲပြီးတော့အထကတိတင်ငန်းကျွန်းကျောင်းသားတက်မကများအဖွဲ့ဘာကသားများအဖွဲ့ချုပ်ကနေစာတင်ကျောင်းတွေမတက်ဖို့ကိုလည်းစီယုံဆန္ဒပြခဲ့ကြပါတယ်ရှင်။